ိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်ဒုတိယဝန်ကြီးရာထူးကနေအကြောင်းပြချက်ရှင်းလင်းချက်တစုံတရာမပေးဘဲသူ့ကိုတာဝန်ကရက်စဲတာဟာတစ်ဖက်သက်ဆုံးဖြတ်ချင်တာဖြစ်တယ်လို့စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်ဒုတိယဝန်ကြီးဒေါက်တာထွန်းဝင်းကပြောပါတယ်သူ့ကိုတာဝန်မှရက်စဲတဲ့အကြောင်းနိုဝင်ဘာလ18ရက်နေ့စွဲနဲ့နိုင်ငံတော်သမ္မတကကြေညာချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်ဒေါက်တာထွန်းဝင်းကအခုလိုပြောလိုက်တာပါဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြပါမယ်ရှင
်ဟုတ်ပါတယ်ခင်ဗျာစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်ဒုဝန်ကြီးဒေါက်တာထွန်းဝင်းကိုရာထူးတာဝန်ကရက်စဲကြောင်းမနေ့ကသမ္မတရဲ့အမိန့်နဲ့ကြေညာချက်ဆောင်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒါပေမဲ့ဒီလိုသူ့ကိုထုတ်ပယ်ရတဲ့အကြောင်းရင်းကိုသူ့အနေနဲ့တည်တည်ရှိရှိဘာကြောင့်လဲဆိုတာမသိရတဲ့အကြောင်းပါတီခေါင်းဆောင်တူဦးဖြစ်တဲ့ဒီအလုံးမှုဆောင် NLD အလုံးမှုဆောင်ဦးဝင်းထိန်ကဒီမတိုင်ခင်ကကြိုတင်ပြီးပြောကြားခဲ့တာတွေရှိကြောင်းကိုဒေါက်တာထွန်းဝင်းက VOA ကိုအခုလိုရှင်းပြပါတယ
်အဲ့ဒါလေကျွန်တော်ကိုယ်တိုင်ကသူ့အထနာကိုမင်းနေတဲ့အကြောင်းပါပဲဗျာကျွန်တော်ထုတ်ပယ်တဲ့ဦးဝင်းထိန်ကစတာပါလင်းနဲ့တလားကျော်ပြီးထုတ်ခဲ့တာအဲ့ဒီအကြောင်းကိုမင်းတဲ့အခါကျတော့လေခင်ဗျားမှာတိုင်စာရရှိတယ်တိုင်စာရရှိတော့ခင်ဗျားတမရရှိမှာဆက်စားတင်ပြီးတော့နေကောရှိမှာတွားပြီးတော့လုပ်လို့ရမယ်ကျွန်တော်ကဒီပြီးတော့ကောင်းစီဟာလုပ်ဖို့လာတာမဟုတ်ဘူးကျွန်တော်ရဲ့နေရာဌာနအတွက်လာတာမဟုတ်ဘူးကျွန်တော်ကဒီကျွန်တော်နဲ့ဆိုင်တဲ့ကျွန်တော် professional ဖြစ်တဲ့ psychology နည်းနည်းပတ်သက်တဲ့လုပ်ငန်းလုပ်ဖို့လာတာဖြစ်တဲ့အတွက်ကျွန်တော်ပြောတဲ့ဒီပြီးတော့ကောင်းစီလေးလည်းကျွန်တော်မတွားကြည့်ဘူးကျွန်တော်ဆုံးချက်လောက်ခဲ့တဲ့ psychology ဖြစ်တဲ့ professional လို့ရင်ကျွန်တော်ဒီပေးတဲ့လုပ်ပြီးကျွန်တော်ကတော်တော်ကိုစိတ်တော်တိုင်းကိုပါပြီးတော့ကျွန်တော်ရဲ့ဒီ confidence ရှိရှိနဲ့ကျွန်တော်လုပ်နိုင်တဲ့တော်တော်များရှိကျွန်တော်ဒီဒီဝေဒီတရားဝင်ကြီးနေရာမှာဒါဖြစ်တာကိုကျွန်တော်လည်းတတိတစ်ခါကြီးကတတိမိသွားတယ်ပေါ့ဗျာဆိုပြီးတော့ကျွန်တော်ပြောရည်မှာကျွန်တော်ဆန္ဒပြောတာရှိတယ
်စိုက်ပျိုးရေးမွေးမြူရေးဆင်မြောင်းကိစ္စတွေမှာသူ့ရဲ့အထက်ဝန်ကြီးဖြစ်တဲ့ဒေါက်တာအောင်သူနဲ့ဒေါက်တာထွန်းဝင်းသူတို့ကြားမှာလုပ်ငန်းကိစ္စတွေဆွေးနွေးရမှာအခြေအတင်ပြဿနာတွေရှိခဲ့တယ်လို့ဒေါက်တာထွန်းဝင်းကရှင်းပြပါတယ်
ကျွန်တော်ပြောတဲ့စကားကလည်းနည်းနည်းလေးဒီကြည့်ပေါ်မှာနည်းရင်ပြီးသူဖြစ်သွားတယ်ဗျာ။ဘယ်လိုလဲဆိုတော့ကျွန်တော်ခုနကျွန်တော်အမများအများဖြစ်တဲ့ပုံမှာဝင်ကြီးဒီလေးလာတာလည်းဒီလိုများလောက်တာဖြစ်တယ်။ကျွန်တော်ဒီလိုသင်ရတဲ့နည်း40တွေကဒီသမားတွေခံစားနေရတဲ့ဒီပြဿနာတွေကိုကျွန်တော်တို့အစိုးရတက်မှာညာအခုလိုကြောက်လက်ကြင်တက်ပြီဆိုတဲ့စံပုံနဲ့အကြောင်းလက်တက်နေချင်းကျွန်တော်ဒီလုပ်ငန်းတွေသာလုပ်မယ်ပို့ပေးမယ်ဆိုရင်ဒီနိုင်ငံရဲ့အစိုးရ image ကိုပို့ပြတ်လာမယ်။ဒါကြောင့်မို့ကျွန်တော်ကိုလောက်ခွင့်ပေးပါလို့ပြောတာခုနပြောတဲ့လေးလားနည်းလေး40မှာသူတော်လေးစိတ်ထုတ်သွားပါတယ်စိတ်ထုတ်တော့ခုနကုံထုပြီးတော့ကျွန်တော်တို့ပြန်ပြီးကြိမ်းမောင်းတဲ့ခါမှာဒီအဲ့ဒါကိုဒီပြန်ပြီးတော့အထက်ကိုတင်ကြတဲ့ခါမှာဒီကျွန်တော်ကကုံထုပြီးတော့သူ့ကိုခံပြောတယ်ဆိုတဲ့ဟာမျိုးပေါ့ဗျာဒီမျိုးဒီနည်းနဲ့သွားတဲ့အတွက်ဒါဒီကျွန်တော်ပေါ်ဒီကြီးတွေပေါ်များညက်ရှသွားသလားပေါ့ဗျာဒါဒီဟာလည်းကျွန်တော်စဉ်းစားလို့ရတယ်ကျွန်တော်နဲ့ဒီဖြစ်တဲ့ကိစ္စအကြီးမားဆိုလို့ဒါပဲရှိပါတယ်
အကြောင်းပြချက်မပေးဘဲရှင်းပြခွင့်လည်းမရှိဘဲသူ့ကိုထုတ်ပယ်တာဟာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းပုံရိပ်တွေကိုထိခိုက်စေလိမ့်မယ်လို့ဒေါက်တာထွန်းဝင်းကမှတ်ချက်ပေးပါတယ်
။ကျွန်တော်တကယ်တော့ကျွန်တော်အမှန်တရားပေါ်မှာရက်လို့ကျွန်တော်ဒီလိုထွက်တဲ့အတွက်ကျွန်တော်တကယ်ကဘာမှကျွန်တော်ဝမ်းနည်းမှုမရှိဘူး။ကျွန်တော်စိတ်ပြတ်အားနေမှုရှိပါသေး။ကျွန်တော်အမှန်တရားအတွက်ဒီလိုမျိုးတစ်ဖက်သက်ဆုံးဖြတ်ပြီးထွက်ရတဲ့အတွက်ကျွန်တော်ကိုယ်ယူပါတယ်။ကျွန်တော်ကိုယ်ယူရလို့ပဲယူဆပါတယ်။ဒါဆိုကျွန်တော်ရဲ့clear conscious ဆိုကျွန်တော်ရဲ့စိတ်ထဲမှာကျွန်တော်ကအားလုံးပြကောင်းအောင်လုပ်တော်လဲဒီလိုမျိုးဆုံးဖြတ်တာဒီသူတို့ရဲ့ဆုံးဖြတ်ချက်တိုင်းလိုက်နာမှာဖြစ်တဲ့ဒါတော့ကျွန်တော်ခံယူရမှာပေါ့ဆိုတော့ဒါဒီကျွန်တော်ကဘက်ကနေတော့ပြညာချက်ရှိမှုမရှိဘဲနဲ့တစ်ဖက်ကဆုံးဖြတ်ချက်ဖြစ်တဲ့အတွက်အဲ့ရအတွက်တော့ကျွန်တော်ဒီကဲမှာတော်တော်လေးကိုကျွန်တော်ဥစ္စာဖြစ်တာပေါ့နော်ဒီတိုင်းပြည်အတွက်တော့နာမဲ့ဒီလိုမျိုးအနေထားတွေမှာဒီလိုလားကျွန်တော်တို့ကဒီတစ်ဖက်သက်ပြောတာနဲ့တစ်ဖက်သက်နားချယုံနေနဲ့ကာယကံရှင်တစ်ခုတစ်ဖက်ကိုခေါ်ယူဆွေးနွေးခြင်းရှိပါနဲ့တစ်ဖက်သက်ဆုံးပြပြီးတော့ဒီလိုအမိန့်ချတဲ့ကိစ္စဒီဒီလိုမျိုးစပြီးတော့ဒီမိုကရေစီနိုင်ငံထူထောင်တဲ့နိုင်ငံလေးအတွက်အလွန်ကိုတွန်းပို့ရဖြစ်ပါတယ်။ဘာလို့ဆိုတော့လူတွေရဲ့အကြောက်တရားကပို့ပြီးတော့ခြောက်ချသွားပါတယ်။ဘာကြောင့်လဲဆိုအမှန်တရားလို့တော့မှဒီလိုမျိုးပြစ်ဒဏ်ပေးနိုင်ခြင်းဆိုတော့ကျွန်တော်ကတော့ကျွန်တော်မှလည်းခံစားရတယ်။အများပြည်သူမှလည်းခံစားကြာဒီအလုံးကိုဆိုးရတဲ့နော်ဆိုးမြက်ချက်လို့လည်းဖြစ်တယ်တစ်ဖက်သက်ဆိုးမြက်ချက်လို့ပဲကျွန်တော်မြင်တယ
်အခုလို့ဒေါက်တာထွန်းဝင်းကိုရာထူးကထုတ်ပယ်လိုက်တာနဲ့ပတ်သက်လို့ NLD ပါတီအကြီးအကဲဦးဝင်းထိန်ကို VOA ကဆက်သွယ်မေးမြန်းရမှာမှတ်ချက်ပေးဖို့ညှင်းဆန်ပါတယ
်မှတ်ချက်မပေးဘူ
းဟိုဘယ်လိုနားလေပါတယ်ဒီလိုထုတ်ပယ်ခံရတဲ့ပုံမှာ
ကျွန်တော်မှတ်ချက်မပေးဘူးလို့ပြောပြီးရတယ်ဒါကအကုန်ပဲ
ဒါနဲ့ပတ်သက်ပြီးအစိုးရအဖွဲ့ဝင်ဝန်ကြီးတူဒီလိုမျိုးထုတ်ပယ်ခံရတာနဲ့ပတ်သက်လို့နိုင်ငံရေးလှိလာသုံးသက်သူဒေါက်တာရန်မျိုးသိန်းကလည်းမှတ်ချက်ပေးပါတယ
်ဝန်ကြီးတော်၎င်းဒုဝန်ကြီးတော်၎င်းတာဝန်ကရက်ဆဲတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အထူးသဖြင့်နိုင်ငံတော်သမ္မတဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့တရားဝင်နော်အကြောင်းပြချက်ကိုထုတ်ပြန်လို့လိုအပ်တယ်လို့မြင်တယ်နော်အကြောင်းပြချက်ခိုင်ခိုင်လုံလုံမရှိဘဲနဲ့တာဝန်ကရက်ဆဲတဲ့ဆိုလို့ရှိရင်ဒါဟာဒီမိုကရေစီစနစ်ကိုတွန်းနေတဲ့နိုင်ငံရေးလမ်းကြောင်းမှာဒါဟာဟိုအဟန့်ဒါဖြစ်စီလိမ့်မယ်လို့ကျွန်တော်ကမြင်တယ်ဒီနောက်တစ်ချက်ကနော်ပါတီခေါင်းဆောင်တယောက်ပေါ့လေရွေးကောက်ခံလည်းမဟုတ်ဘူးအစိုးရမှာလည်းပဲပါဝင်မှုမရှိတဲ့ပါတီခေါင်းဆောင်တယောက်ကဒီအစိုးရအဖွဲ့ရဲ့လုပ်ငန်းတွေမှာတိုင်းရိုက်တော်၎င်းတွယ်ဝိုက်ပြီးတော့တော်တော်ဝင်ရောက်ဆက်ပတ်တာဟာကျွန်တော်တို့နိုင်ငံရေးအပြောင်းအလဲအတွက်ဒါဟာမကောင်းတဲ့လက္ခဏာပဲလို့ကျွန်တော်ကမြင်တယ်
အခုလိုအထုပ်ပဲခံရတဲ့ဒေါက်တာထွန်းဝင်းဟာစိတ်ပျိုးရေးပညာရှင်အဖြစ်နဲ့နှစ်ပေါင်း30ကျော်ကြာအရင်အစိုးရလက်ထက်တွေအောက်မှာဒီလုပ်ကင်ခဲ့တဲ့သူဖြစ်ပြီးတော့အမေရိကန်တန်ယုံရဲ့စိတ်ပျိုးရေးအကြံပေးအဖြစ်လဲ3နှစ်လောက်တာဝန်ထမ်းဆောင်ခဲ့ဘူးတယ်လို့ပြောပြပါရခင်ဗျာ